ွေတုံးတွေဟာချင်းကိုစားထုတ်ဖို့တီထွင်ထားတဲ့လောင်စာဆီတုံးတွေဖြစ်ပါတယ်။အပင်တွေကလည်းအသုံးမဝင်တော့တဲ့တည်ရွက်တက္ကန်ချောက်တွေနဲ့အခွန်လိုပစ္စည်းတွေကိုအသုံးပြုပြီးတော့မှကမ္ဘာ့ပတ်ဝန်းကျင်မထိခိုက်တဲ့မီးလေးကဲတွေကိုအရောင်းအာဖရိကကဗန်နီနိုင်ငံကစွန့်ဦးတီထွင်သူရိုလင်အာဂျိုဗီကစားခဲ့တာပါ။ပြောင်မှုကွန်အုံဒီကွန်နဲ့ပလောပီနံမှုအခွန်တွေကိုအပေါင်းပြီးတော့မှမီးလေးကဲတွေဖြစ်အောင်လုပ်တာဖြစ်ပါတယ်။ဒီပစ္စည်းတီထွင်တာဟာဗန်နီနိုင်ငံမှာရှိတဲ့သစ်ပင်ကိုခုတ်ဆရာမလိုဘဲနဲ့ထင်းတစ်ဖြစ်သုံးနိုင်ဖို့မျှော်လင့်တယ်လို့ Rolling ကပြောပါတယ
် Je voyais beaucoup de camions qui transportaient les charbons de bois
ထင်းနဲ့လှုပ်ထားတဲ့မီးသွေးအိတ်တွေထေလာတဲ့ကုန်ကားတွေဒါဇင်ရှိပြီးအများကြီးတွေ့ရတယ်ဒါကြောင့်တစ်တော့ပြုံးတင်မှုကိုကာကွယ်တားဆီးဖို့ကျွန်တော်ဘယ်လိုလုပ်ရမလဲဒါပေမဲ့မျိုးတွေစီထေလာတဲ့ထင်းမီးသွေးအိတ်တွေအများကြီးရှိသေးတယ်ဒီလိုတွေ့ရတာကထင်းအစားထိုးလောင်စာထုတ်လုပ်ဖို့ကျွန်တော်စိတ်ကိုလှုံ့ဆော်ခဲ့တာပါဒါကြောင့်2019ခုနှစ်ကစလို့ကိုယ့်ဘာသာကိုသူတည်တနာလုပ်ခဲ့ပါတယ
် Lors de mes recherches que j'ai trouvé que avec les matières premières telles que les résidus agricoles
Ecosica လို့ခေါ်တဲ့အဂျိုဘီရဲ့လုပ်ငန်းဟာတည်ရွက်တစ်ချောင်းနဲ့အမိုက်တွေကနေမီးသွေးကဲတုံးတွေလုပ်ဖို့အတွက်လူအနည်းငယ်အလုပ်ခံထားပါတယ်ဒီအဖွဲ့ဟာတဘာဝအမိုက်တွေကိုစုဆောင်းပြီးတော့မှမီးသွေးကဲမုန်တွေဖြစ်အောင်ပထမဦးဆုံးမီးရှို့တာပါ
3 fois plus économique que le charbon de bois parce que
ဒီမီးသွေးတွေကထင်းမီးသွေးတွေထက်တဘာဝပတ်ဝန်းကျင်ထိခိုက်မှုသုံးဆနည်းသွားပါတယ်မီးလောင်တဲ့အခါပူချိန်အရင်မြင့်တဲ့အတွက်လဲစားတောက်တွေချက်တဲ့အခါကျက်ဖို့မြင်ပါတယ်ပြီးတော့ဒီမီးသွေးတွေရဲ့ထူးခြားချက်တစ်ခုကမီးလောင်ပြီးကျန်ခဲ့တဲ့ပြာတွေကိုစိုက်ပျိုးရင်းမှာမြေဝါစာဖြစ်နေပြန်သုံးလို့ရပါတယ
်ထင်းစားထိုးတဲ့လောင်စာဆီတွေကိုလှုပ်တဲ့နီလာရဲ့ပထမအဆင့်ကတော့စိုက်ပျိုးရေးဘေးတွက်ပစ္စည်းတွေကိုမီးကျွန်းလောင်အောင်လုပ်ရပါတယ်မီးကျွန်းတဲ့အခါမှာပြာဖြစ်သွားတဲ့အဆင့်မရောက်ဘဲမီးကျွန်းရောင်တက်တက်ပဲဖြစ်ဖို့အောက်ဆီဂျင်နည်းနည်းနဲ့မီးရှို့ဖို့လိုပါတယ်ဒီလိုဖြစ်ဖို့အတွက်တန်တန်ကြီးဒါမှမဟုတ်တန်မုန်းကိုအောက်ပိုင်းမှာ6လမ်းမလောက်ချားတဲ့အပေါက်တွေဖောက်ထားပြီးတော့မှအဖိုးမှာတော့နှုတ်သီးအရှိပိုက်ကောင်းနဲ့မီးကိုထွက်ပေါက်လှုပ်ထားပါတယ်မိနစ်30လောက်မီးရှို့ပြီးတော့ကျွန်းသွားတဲ့အခါမှာတော့ရေကော်ဗီကိုမုန်တဲ့တခြားအရာတွေကိုမှွေပြီးတော့မှအတုံးတွေဖြစ်အောင်ပုံကြိုက်တာပါအဲ့ဒီနောက်နေလမ်းပြီးတော့အချောက်ခံရပါတယ်။ဒီနေရာမှာကော်ဗျူမုံရဖို့တချို့ကပြောင်းမှုတို့ပလောပီနယ်ဦးတို့ကနေထုတ်ယူရပါတယ်။ကပ္ပမီးသွေးကြောင့်60ရာခိုင်နှုန်းကျော်ကိုအာဖရိကန်တိုက်ကထုတ်လုပ်ပါတယ်။ဒီထုတ်လုပ်တဲ့မီးသွေးကဲတွေဟာအဓိကအားဖြင့်အာဖရိကန်တစ်တော်ကနေထုတ်လုပ်နေတာပါ။ဒါကြောင့်တစ်တော်ပြုံတိမှုပုံမြန်နိုင်ပါတယ်။ဘန်နီနိုင်ငံမှာလူတွေဒုတိယအသုံးများတဲ့လောင်စာဆီဟာထင်းမီးသွေးတွေဖြစ်ပြီးတော့ဝယ်တဲ့အားလည်းကောင်းလာပါတယ်။ဒီလိုထင်းအစားထုတ်လောင်စာတုံးတွေကလူတို့ညဉ့်ဉျမ်းမှုနဲ့တစ်တော်ပြုံးတီးမှုနှုံးကိုနှိမ့်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာသိပ္ပံပညာရှင်တန်ဖဲလေးဟုံရှေးကပြောပါတယ
်ဆာလာမင်းဖုန်ကွေလူရှာဘွန်တဘွားမေစီလူပိုဆက်ဆစ
်ဒီလောင်စာတုံးတွေဟာမိသွေးတိုင်းပါပဲဒါပေမဲ့ပစ္စည်းအထုတ်တဲ့အခါမှာတစ်တော်မပြုံးတီးတော့ဘူးတောထဲကတစ်ပင်တွေနဲ့ခုတ်ဆရာမလို့တော့ဘူးအသုံးဝင်တော့တဲ့စပြိုးရေးဘေးထွက်ပစ္စည်းတွေကိုတုံးထားလို့ပါအဲ့ဒါအပြင်လူတို့ညဉ့်ဉျမ်းမှုလည်းသိပ္ပံဖြစ်တော့ပါဘူ
းဒီဗနီနီတူqui permet de fabriquer ce charbon.
Lanza sha pa de pyatana le twi ni de Myanmar naingan da ri le aku lo sa pyo yi be twa pisi kin ga ni thin asa do lanza ri go thot lo pi ko lowat che phit nai de lo tit do pyon di mu go le ka kwe nai si ba de khmyar.